ပြည်ထောင်နိုင်ငံပဲရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲအကြမ်းဖက်တိုက်ခိုက်မှုတွင်တိစုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်3ဦးဟာလူမျိုးရေးအတွက်အသက်ပေးစရိကကြသူတွေဖြစ်တယ်လို့ပြည်သူ့သမ္မတဖရန်ဆွာဦးလန်းကချီးကျူးလိုက်ပါတယ
် Grâce à eux grâce à vous c'est la liberté qui a gagné
sur la ချင်းချုံမှုတွေပေါ်မှာလူလက်ခွင့်တွေကအောင်ပွဲခံနိုင်ခဲ့တဲ့ပေါ်ကျေးဇူးတင်တဲ့အကြောင်းကမ္ဘာကောင်းဆောင်တွေရှေ့မှောက်မှာညီညီညွတ်ညွတ်သဟာသတာရှိရှိနေထိုင်နိုင်တဲ့အတွက်ပြင်သစ်လူလူကပြသနိုင်ခဲ့တဲ့အတွက်လဲကျေးဇူးတင်တဲ့ကြောင်းပဲစမီလိုကရဲဌာနချုပ်မှာကျင်းပတဲ့ပြင်သစ်နိုင်ငံရဲ့ဂုဏ်သုဆော Legion of Honor စူပေးဝဲခန်းနာမှာသမ္မတကပြောကြားခဲ့တာပါ။တစ်ချိန်နဲ့လူလူမှာပဲအကြမ်းဖက်မှုအတွင်းတည်ဆုံးခဲ့တဲ့ဂျူးလူမျိုးလျောက်ကိုတကြိုတဲ့အစ္စရေးနိုင်ငံဂျေရုဆလင်ကဇပနာခန်းနာမှာတော့အစ္စလမ်အစိုးရတွေရဲ့အကြမ်းဖက်ဝါဒဟာဂျူးတွေအတွက်တမကလူသားတွေအတွက်ပါရန်သူဖြစ်တဲ့အကြောင်းအစ္စရေးအညီချုပ်ဗင်ဂျမင်နက်တန်ယာဟူကပြောကြားခဲ့ပါတယ်။ယဉ်ကျေးမှုနောက်ခံပေါင်းစုံကလူတွေအားလုံးအနေနဲ့အစိုးရသမားတွေကိုရှင်းလင်းဖို့ညီညွတ်ကြရမယ့်အချိန်တန်ပြီလို့လဲဇာပနာခန်းနာတက်ရောက်လာသူတွေကိုပြောဆိုခဲ့တာပါ။ Paris မြို့စုံကဂျူးကုန်စည်တစ်ခုမှာပြီးခဲ့တဲ့တောက်ချန်နေ့ကတက်ခတ်မှုအတွင်းတည်ဆုံးခဲ့သူဂျူးလူမျိုးလျောက်ကိုတော့တွေ့ရင်အလောင်းကိုတော့ဒီကနေ့မှာပဲဂျေရုဆလင်ကတောက်တက်မှာတကြိုခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဗိုလ်တူးနေ့ကပထမဆုံးအချမ်းဖက်တက်ခတ်ခံရတဲ့ Charlie Hebdo Magazine ကတော့လာမယ့်စာဆောင်မျက်နှာဖုံးပုံမှာအစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့တမန်တော်မူဟာမက်ပုံကိုသုံးမှာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။ဒီနေ့ဖုံးဖုံးဖြစ်သုံးမဲ့ဒီဇိုင်းကိုမီဒီယာတွေကိုပြသရမှာတော့အလုံးကိုခွင့်လွှတ်ပါတယ်ဆိုတဲ့စာတိုင်းအောက်မှာတမန်တော်မူဟာမက်ကသူဟာချာလီပါဆိုတဲ့စာတိုင်းကိုကန်ဆောင်ထားတာကိုတွေ့ကြရပါတယ်။